ပြည်နယ်ဒေသခေါ်ကင်းဒီမှာစစ်ပြေးဒုက္ခသည်တသိန်းခွဲထက်မနည်းရှိနေပြီးစားနပ်ရိတ်ခါချက်တဲ့ပြီးအကူအညီတွေလိုအပ်ချက်တွေကြီးမားနေတယ်လို့သိရပါတယ်။ကင်းဒီဒေသမှာယာယီစစ်ရှောင်စခန်းပေါင်းက၄၀၀ကျော်ရှိပါတယ်။ကင်းဒီဒေသစစ်ပြေးဒုက္ခသည်တွေရဲ့အခြေအနေသတင်းပေးပို့ချက်ကိုနန်းလောင်ပြောပြပေးပါမယ်ရှင်။
ကရင်နီဒေသစစ်ပြေးဒုက္ခသည်တွေရဲ့အခြေအနေနိစာယာတောတောင်တွေထဲခိုလုံနေရသူတွေရှိသလိုကရင်နီဒေသနဲ့နိစာယာမြို့တွေရွာတွေဘက်ကသင်းရှောင်သွားသူတွေလည်းရှိပါတယ်။တော်လိုင်းရင်အင်အားစုတွေထိန်းချုပ်ထားတဲ့ကျေးရွာတွေကိုဒီနေ့အတွင်းဒေသခံနဲ့အခြေအနေရပြန်လာတာရှိတယ်လို့သိရပါတယ်။အခုနောက်ပိုင်းမှာအကူအညီတွေရှာပါလာပြီးတော့ဒုက္ခသည်တွေအဖို့စားတောက်နေထိုင်ရေးပိုခက်ခဲလာတယ်လို့ဒီမော့ဆိုမျ
တော့ဝေရပြီးရခဲ့တော့ဘာဆက်ပြီးရနော်ဆက်လို့မရတော့ဇေယျနဲ့တအားကြီးတော့ချက်ချင်းတော့ရှိရပါတော့ကျန်ဒီရှင်ကမပေါ်လာတော့ဘူးနော်။ဒီမှာပြန်နေကြလဲတချို့ဆိုဦးစားသွားရင်းနာခံနေတာလည်းဝင်သွားရချင်ရှင်းရတာပေါ့နော်။သူမင်းစစ်တူဘောတင်ရမယ်သူအဲ့လိုမျိုးကြီးရရလုံးလုံးပြီးမှပဲချင်ရှင်းရတာပဲတမ။အာဒုက္ခမရလေဇမရေတော့ဟိုမှနေဆိုတာဒုက္ခမရလေ
။ကရင်ဒီဒေတာထဲမှာစစ်ဆောင်စကန်၄၂၁ခုရှိပြီးတော့လူဦးရေသသိန်းခွဲတဲ့မနဲ့ရှိတယ်လို့ကရင်ဒီပြည်ကြားကာလအုပ်ချုပ်ရေးကောင်စီ IC အတွင်းရေးမှုနဲ့ကိုပညာကပြောပါတယ်တဟာသူတို့လလန်းမိတဲ့အရေးအတွက်သာဖြစ်တယ်လို့လည်းဆိုပါတယ်စစ်ဆောင်အရေးအတွက်အများပြားနေပြီးဆန္ဒရိတ်ခါလိုအပ်ချက်ပို့ပြီးတော့ကြီးမားလာတယ်လို့ IC အတွင်းရေးမှုနဲ့ကိုပညာကပြောပါတယ
်ညစုကတော့ဒီစစ်ဆောင်စခန်းမှာဆက်နေတယ်ပေါ့နော်အမ်ကိုယ့်ကိုယ်ရောင်ပြနေတဲ့သူဖြစ်စေစစ်ဆောင်မှာစခန်းဖြစ်စေပေါ့နော်အခုအချိန်တွေကတော့ဒီဆန္ဒရိတ်ခါလိုအမှုကတော့ရှိသေးတယ်ပေါ့နော်နောက်အထူးဖြစ်စစ်ဆောင်ပေါ့နော်စစ်ဆောင်စခန်းမှာဆိုအခုနောက်ပိုင်းဒီဆန္ဒရိတ်ခါကိုတက်တဲလာတယ်လို့ကျွန်တော်တို့တွေ့ရတော့ဗောနော်ဘာကိုအခြေခံလို့ပြောလဲဆိုတော့ကျွန်တော်တို့ဒီ IC ရဲ့ဒီလူရရှင်းစာထားရေးနဲ့ပြည်တော်စာရေးဌာနကိုတောင်းဆိုလာတဲ့ပမာဏကရော့ကျတာမဟုတ်ဘူးများလာတယ်ဆိုတော့ဟာတို့ချက်တွေ့ရတော့ဗောနော
်ဒုက္ခတွေတွေကိုကရင်နီပြည်ကြားကာလအုပ်ချုပ်ရေးကောင်စီ IEC နဲ့အရပ်ဖက်အဖွဲ့အစည်းတွေကတန်းနေတဲ့လောက်အကူအညီပေးနေတယ်လို့ဆိုပါတယ်ဒါပေမဲ့လို့စစ်ဆောင်ရေးအတွက်ပို့ပြီးတော့များပြားလာတာကြောင့်အကူအညီပေးဖို့မလုံမလောက်ဖြစ်နေတယ်လို့လည်းဆိုပါတယ်အခုလိုမိုရင်ကာလာမှာဆန္ဒရိတ်ခါပြက်လက်မှုတွေခက်စိတ်စိတ်တွေ့လာရပြီးတော့ဆန္ဒရိတ်ခါအရေးပေါ်လိုအပ်ချက်တင်းပြတောင်းခံတဲ့စစ်ဆောင်စခန်းကတလအတွင်းစခန်းပေါင်း20ကျော်ရှိလာတယ်လို့လူသားချင်းစာနာထောက်ထားရေးနဲ့ပြန်လည်ထူထောင်ရေးဌာနဌာနမှူးကြီးခွန်မာတိယာက VOA ကိုပြောပါတယ
်မြို့နယ် light area light ဥပမာကျွန်တော်တို့ကိုအရေးပေါ်ဆိုပြီးတော့မှတင်ပြတောင်းခံတဲ့စာတွေက area တစ်ခုမှဆိုလို့ရှိရင်အ ਨੇ ဆုံးမရှိဘူးဆိုလို့ရှိရင်စခန်းဆက်ခုနှစ်အထက်တချို့ area ဆိုလို့ရှိတော့အခု20နှစ်အထက်အဲ့လိုမျိုးရှိတော့ဗောနော်ဒါတလအတွေးပေါ့လေနော်အာ area တစ်ခုမှခုနပြောတဲ့ဒီအရေးပေါ်ဆန္ဒရိတ်ခါဟိုတပစာနပစာကျွန်တော်တို့ကိုတင်ပြတောင်းခံတဲ့ဟာကအရာမြင့်တယ်အဲ့ဒီတင်ပြတဲ့ထက်မှဆိုလို့ရှိရင်89A ရှိတယ်ဆိုလို့ရှိရင်အရေးပေါ်လူနေတဲ့မိသားစုက HA 0560ဖြစ်နေတာပေါ့လေနော်ဆိုတော့အဲ့လိုအခြေအနေမျိုးရှိတယ
်တချို့စစ်ဆောင်တွေကဇကွဲတွေချက်စားနေရတဲ့အခြေအနေရောက်လာတယ်လို့လည်းဌာနမှူးကြီးခမာတီးယာကပြောပါတယ်
သာဟိုမဟုတ်တဲ့စကွဲတွေကိုတချို့ချက်စားနေရတဲ့ဟာမျိုးတွေရှိလာတာပေါ့လေနော်အဲကြောင့်မလို့တချို့တည်တည်မီနီယာဆိုလည်းတွေ့ကြမှာပါဟိုဒီစာပြပြုတ်စားရတဲ့ဆိုတဲ့ဟာမျိုးပေါ့လေနော်ဆိုတော့တိတာကတော့ခုနပြောတဲ့ဒီသာအစီမဟုတ်တဲ့ဒီစကွဲတွေကိုချက်စားရတဲ့ဟာအခြေအနေမျိုးတွေကတော့ကြုံကြတယ်ပေါ့လေနော်အဲပြဿနာကြုံရတယ်နောက်တစ်ခုကအခုမိုးသွင်းကာလဖြစ်နေတဲ့အကြောင်းမလို့ဒီတပွားဘေးကျောက်လေပြင်းမှုတိုင်းတွေဖြစ်တယ်တဲတွေအဆောက်အဦတွေမှာလည်းခဏခဏပြည့်စုံမှုတွေကြုံပေါ့ဆိတ်ဆိတ်ကြုံလာတယ်အဲ့တော့ဒီအမွန်းကတွေကလည်းလူအချက်ကလည်းအမြင့်ဆုံးလဲကလာလဲဖြစ်တာပေါ့လေနော
်ကရင်ဒီဒေတာမှာကုန်စီစီစင်းမှုကရပ်တန့်နေတာကြောင့်ငွေကြေးရှိရင်တော့မှဆန်စီစားစတဲ့ကုန်ပစ္စည်းတွေဝယ်ချမ်းပုံမလဲကူဘူးလို့ဆိုပါတယ်တစ်လေလုံးစစ်စင်ရေးနောက်ပိုင်းကရင်ဒီဒေတာမှာဖုန်းလိုင်းအင်တာနက်လိုင်းတွေဖြတ်တောက်ခံရတာမလို့တည်တင်းအချက်လက်ရရှိဖို့မလွယ်ကူသလိုဒေတာရင်းလက်မှတ်ဆက်သွယ်ရေးအဆင်မပြေမှုတွေနဲ့လည်းရင်ဆိုင်နေရတာဖြစ်ပါတယ်